ကျွန်တော်ညံဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံကတချို့သောမွတ်စလင်တွေနဲ့ဟိန္ဒူတွေဟာမတ်ပုတ်တင်တစ်ခုလက်ဝဲပိုင်ဆိုင်ခွင့်ရဖို့ကိစ္စမှာခွဲခြားဆက်ဆံခံနေရတယ်လို့မြင်ကြပြီးလာမယ့်2020ရွေးကောက်ပွဲမှာမဲပေးခြင်းပေမဲ့မတ်ပုတ်နေမရှိလို့အခက်ကြုံနေရတာကိုညှိတွားပြောကြတဲ့အကြောင်း AFP သတင်းတပုတ်ကိုပြောပြခြင်းပါတယ်အရွယ်ရောက်သူလူငယ်တန်းချီရှိတဲ့မြန်မာနိုင်ငံမှာမိဒီလာမျိုးကအစ္စလမ်ဘာသာဝင်မတ်မေတန်နာမောင်လဲပါဝင်ပြီးလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာပထမအဆုံးအကြိမ်မဲပေးခွင့်ရဖို့ရင်ခုန်နေခဲ့သူပါသူအသက်18နှစ်ပြည့်ပြီဖြစ်ပေမဲ့မှတ်ပုံတင်သွားလို့တော့လည်းအခုထိမှတ်ပုံတင်ထုံမပေးတာကြောင့်ဒီရွေးကောက်ပွဲမှာမဲပေးခွင့်မရတော့မှကိုစိုးရိမ်နေပါတယ်တက်တူရွယ်လူဗုဒ္ဓဘာသာဝင်လူငယ်တွေမှတ်ပုံတင်အလွယ်တကူရနိုင်ခြင်းမှာဘာသာကြားဖြစ်တဲ့သူကိုမြို့နယ်လာဝကအရာရှိတွေကတနှစ်ကြာလာတဲ့အထိမှတ်ပုံတင်ထုံမပေးတာကခွဲခြားဆက်ဆံတယ်လို့ခံရကြောင်းပြောပါတယ
်မှတ်ပုံတင်ရကြတယ်သူများလေးရရကိုလေးရရကျွန်တော်ပေါ့ရွယ်လူချင်းတို့မှာသူလေးရှိကိုလေးရှိဖြစ်ကျွန်တော်ပေါ့အကြောင်းမှဆိုလို့ရှိရင်ဒီအကြောင်းမှတတော်လေးလေးဟုတ်တယ်မလားအကုန်လုံးလုတ်ပြရဆိုလို့ရှိရင်ဘာသာကြားတွေပါခွဲကြတယ်မလို့ရလုတ်ပြရပါခက်မှာပေါ့အကုန်လုံးလုတ်ပြရမှာပေါ့ဘာကြံတော့ခွဲကြတယ်လို့ခံစားမှာပေါ့ကိုလေးဒီနိုင်ငံမှာနေရလေးလေဘာသာကြားတွေပါရှိရူပိုင်မရှိဘူးအုပ်ချုပ်သူ
မြန်မာနိုင်ငံကမွတ်စလင်အများစုဟာမှတ်ပုံတင်တစ်ခုရဖို့လာဝကဝန်ထမ်းတွေကိုလက်ထိုးနေရတယ်လို့မိဒီလာမြို့ကမွတ်စလင်တချို့ကပြောပါတယ်မှတ်ပုံတင်တစ်ခုရဖို့အတွက်အ ਨੇ စုံကျန်ွေ9သိန်းပေးရတယ်လို့ AFP ကိုပြောပါတယ်ဒါပေမဲ့အမည်မဖော်လိုတဲ့လာဝကအရာရှိတဦးကတော့ဒီဆူဆွဲချက်တွေမဟုတ်မှန်ကြောင်းညင်းဆိုပါတယ်မြန်မာတနိုင်ငံလုံးမှာမွတ်စလင်လူဦးရေ 4.1% ရာခိုင်နှုန်းကျော်ရှိတာပါ2015ရွေးကောက်ပွဲအပြီးမျှော်လင့်ချက်ထားခဲ့ပေမဲ့ခွဲခြားဆက်ဆံမှုရှိနေစေကိစ္စမှာစိတ်တက်ကြစရာတွေကြုံလာရတယ်လို့မိဒီလာမျိုးကဗလီစီယာတဦးဖြစ်တဲ့ဦးမောင်ချိုးကပြောပါတယ
်ဒေါ်ဆန်းစုကြည်တက်လာတော့အများကြီးမျှော်လင့်တာပေါ့လေသူတက်လာရင်တော့ဒီလိုဖြစ်လာမယ်ဆိုတော့အဲ့တော့အခုသူတက်လာတော့အဲ့လိုဖြစ်မလာတော့အများကြီးစိတ်ပြတ်တယ်စိတ်ပြတ်တယ်စိတ်တက်လည်းကြတယ်ပေါ့ကျွန်တော်2020ကိုအခုဒီစိတ်ထဲမှာမရှိသေးဘူးကျွန်တော်အများဆုံးမွတ်စလင်တွေရဲ့ဗဇက်ကတော့မဲမပေးကြဘူးကျွန်တော်တို့ကတော့လိုက်ပြီးတော့ဘသူဖြစ်ဖြစ်မဲပေးဖို့အဲ့တော့ပြန်ပြီးစော်ဩနေရတာပေါ့လေ
မွတ်စလင်တွေသာမကလူဦးရေ2,000,000ကျော်ရှိတဲ့မြန်မာနိုင်ငံကဟိန္ဒူဘာသာဝင်တွေဟာလည်းမတ်ပုံတင်ကိစ္စမှာခွဲခြားဆက်ဆံတာခံရတယ်လို့ရန်ကုန်မြို့နယ်ကိုပတိကရှင်းပြပါတယ်
။ငါတို့လူမျိုးတွေမပေးဘူးပေါ့နော်။ငါတို့ကဟိုအပေခံရတယ်၊ကလားမို့လို့လား။အဲနိုင်ငံသားမဟုတ်ပေါ့နော်။သွေးနှောအဲအဲ့လိုမျိုးတွေအပြဒနာဖြစ်နေတာပေါ့နော်။ကျွန်တော်တယောက်တည်းလည်းမဟုတ်ပါဘူး။ကျွန်တော်တို့လူမျိုးစုထဲမှာအများဆုံးရှိတယ်။လူများတွေလည်းမဲပေးစင်ကြတယ်။ရွေးကောက်ပွဲလာရင်မဲပေးစင်ကြတယ်။ဒါမှမဟုတ်လည်းဒီမှတ်ပေါ်နယ်မရှိတဲ့တော့ကိုသူတို့မှဒီလိုမျိုးမေးတဲ့လူတွေကဟိုမီဒီယာတွေမှာရှိဘူး။လာမေးတဲ့လူတွေမှာရှိတဲ့တော့ကျွန်တော်တို့ကဘာလို့ဘယ်လိုပြောလို့ပြောမှန်းမသိ
။မှတ်ပေါ်နယ်တကူရဖို့10နှစ်လောက်စောင့်လိုက်ရတဲ့ရန်ကုန်မြို့ကဟိန္ဒူဘာသာဝင်ကားဆရာကိုထွန်းမင်းကတော့သူ့အိမ်မက်ဒီအကောင့်ထဲပို့ဖို့လမ်းပွင့်သွားပြီလို့ဆိုပါတယ
်ဆိုအိမ်မက်ပေါ့နော်အိမ်မက်ကျွန်တော်အကောင့်ထဲပို့ไว้အခုကျွန်တော်ချက်ချင်းပဲပါ license ဖြေးလိုက်တယ် license ဖြေးတော့ကျွန်တော်အခုကားမောင်းလို့ရပြီပြီးနောက်တစ်ခုကကျွန်တော်ဘန်းစာအုပ်တွေပဲကျွန်တော်လုတ်လိုက်ပြီပြီးတော့ passport ကလုတ်လိုက်ပြီအခုဒီကိုဗစ်ဖြစ်နေတော့အချိန်မှာကျွန်တော်ဘာမှလုတ်လို့မရသေးဘူးအဲကျွန်တော်အဲ့ဒီအားလုံးငြင်းငြမ်းသွားပြီဆိုရင်ကျွန်တော်လုတ်ဆရာရှိရကျွန်တော်သွားဆရာရှိရကျွန်တော်လုတ်ရှားတော့မှာဟုတ
် NLD အစိုးရလက်ထက်မှာလဲလူမျိုးရေးဘာသာရေးခွဲခြားမှုတွေဆက်ရှိနေစေပဲလို့ဆွဆွဲကြပါမယ်လာရောမေ2020ရွေးကောက်ပွဲမှာမွတ်စလင်တွေဖြစ်တဲ့ဒေါ်ဝင်းမြမြလိုကိုစီသူမောင်တို့လိုပုံကူတွေကိုလွှတ်တော်ကိုယ်စားလှယ်လောင်းနေဖြစ် NLD ပါတီကရွေးချယ်ထားပါတယ်ခင်ဗျာ